ဒါကတော့ PPSC ငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့နဲ့ပတ်သက်တဲ့သတင်းကိုပြောပြပါဦးမယ်။ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဗန်ပင်မြို့နယ်ချင်ယာနွဲ့ကြီးရွာအနီးဗန်ကောက်မြို့အဝင်မှာလမ်းမကြီးမှာတရားမဝင်မြန်မာ20ကျော်တယ်ဆောင်လာတဲ့ကားနှစ်စီးကိုလုံခြုံရေးရဲတပ်ဖွဲ့တွေကဧပြီလ19ရက်နေ့ကဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြပါမယ
်ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဗန်ပအင်မြို့နယ်တဲကဗန်ကောက်မြို့အဝင်လမ်းမကြီးမှာလူကုန်ကူးသူတွေကမြန်မာ20ကျော်ကိုပစ်ကတ်ကား20နဲ့တယ်ဆောင်လာတော့ဖမ်းမိခဲ့တာပါအထောက်ထားမဲ့မြန်မာတွေဟာတက်ပြီးနယ်မဲဆောက်မြောက်ရီလမ်းကြောင်းကနေဝင်ရောက်လာတာဖြစ်ပြီးဗန်ကောက်နဲ့မြို့ကြီးတွေမှာအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်ဖန်စီခံရတာဖြစ်ပါတယ်။ထိုင်းလုံခြုံရေးအာဏာပိုင်တွေကသူတို့ကိုတယ်ဆောင်လာတဲ့လူပုံကူးသူတွေရဲ့ကားကိုရက်တက်စစ်ဆေးရာကနေဖမ်းမိခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မတင်ကားပွဲပစ်ကတ်ကားနဲ့ဒီကိုလုံခြုံရေးတပ်ဖွဲ့ရနေရှာဖွေဖမ်းဆီးရမှာပစ်ကတ်ကားစီမှာတရားမဝင်မြန်မာ၁၁ဦးအခြားပစ်ကတ်ကားစီမှာတရားမဝင်မြန်မာ၁၁ဦးသူဘောင်23ဦးဖမ်းဆီးရမှာသူတို့နဲ့သူတို့ကိုပို့ဆောင်ပေးတဲ့ထိုင်းရင်မောင်းတို့လည်းတပါတယ်ဖမ်းဆီးရမိတာဖြစ်ပါတယ်တစ်ပြီးလုံးလုံခြုံရေးတပ်ဖွဲ့တွေကမော်တော်ယာဉ်တွေရက်တက်ဆစ်ဆေးတင်မှာအဲ့မတင်ကားပွဲပစ်ကတ်ကားမရှိဘူးရှာဖွေဖို့တို့ဖမ်းဆီးနိုင်တာဖြစ်ပါတယ
်အလားတူဖြစ်ရမျိုးတွေလည်းမကြာခဏရှိနေပြီးအေဘီလာဇန်းလုံးကလည်းတရားမဝင်ရိုဟင်ဂျာအများစုပါတဲ့မြန်မာနိုင်ငံသားတွေဖမ်းမိခဲ့တာရှိတယ်လို့လည်းပြောပါတယ
်ဒီဘလာတရနေ့ရနေ့9ရက်နေ့ဒီနော်တရားမဝင်မြန်မာ140နှစ်ယောက်ဖမ်းကားတယ်အဲ့ဒီထဲမှာအများဆုံးကတော့ထိုင်းနိုင်ငံတောင်ပိုင်းချုံဖုံပြည်နယ်ထဲမှာဖမ်းကားတဲ့အုပ်စုပဲရိုဟင်ဂျာစုစုပေါင်းရိုဟင်ဂျာ89ယောက
်အခုဆိုရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံသားတွေတောင်းနဲ့ချီပြီးအလုတ်ကန်ရှာဖွေဖို့အတွက်ကောမြန်မာနိုင်ငံအတွင်းစစ်ရေးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပါငြိရက်စွန့်ခွာထွက်ပြေးလာနေကြတာပါတချို့ကတော့အိန္ဒိယချင်းနိုင်ငံတွေတဲကိုခိုလုံဖို့အတွက်ထွက်ပြေးလာသူတွေရှိသလိုအလုတ်ကန်ရှာဖွေဖို့အတွက်ထွက်ပြေးလာကြသူတွေလည်းအများအပြားရှိနေပြီးနေ့စဉ်ယာနဲ့ချီပြီးဖမ်းဆီးခံနေရတာတွေလည်းရှိနေပါတယ်ရှင်